တရင်ဘတ်အတော်ကြာပင်လယ်ထဲပိတ်မိခဲ့တဲ့ဒါဇင်ပေါင်းများစွာသောရိဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ပင်လယ်ဂွေတဲကကျွန်းတစ်ခုစီပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်အနာဘိုင်းတွေကတင်းငွေတွေနေမှာပြောပါတယ်အဲ့ဒီကျွန်းဟာရေလွှမ်းမိုးလေးရှိတာကြောင့်အငင်းပွားပွဲရာဖြစ်နေရတာပါဘာရှန်ချားဆိုတဲ့ကျွန်းပေါ်မှာလူတသိန်းစာနေထိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ထဲဆောက်လုပ်ခဲ့ပါတယ်ရွှေနုံတွေထူထပ်ပြီးဆိုင်ကလုန်းမုန်တိုင်းကြာရောက်လို့ရှိတဲ့နေရာလေးဖြစ်ပါတယ်နေဇာဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတန်းလောက်ရှိပြီးဒါနဲ့ပတ်သက်တဲ့ဖိအားတွေလျှော့ချနိုင်ဖို့အတွက်အခုလိုပြောင်းရွှေ့တာလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောနေတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်တာကြောင့်ရိုဟင်ဂျာ28ဦးကိုနေဇာစခန်းထဲပြန်ခေါ်လာရမယ်အစားဘာရှန်ကျွန်းကိုစနေနေ့နှောင်းပိုင်းမှာပို့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးအဗ်ဒူမိုမန်က AFP ကိုပြောပါတယ်အခုလိုပို့ဆောင်တာဟာပထမအတုပ်ဖြစ်ပြီးမြန်မာပြည်ကိုမပြန်ရခင်အချိန်ထိအဲ့ဒီကျွန်းမှာပဲနေရဖို့များတယ်လို့ဒေသအာဏာပိုင်တွေကလည်းပြောပါတယ်မလေးရှားကိုသွားဖို့ကြိုးစားရင်းပင်လယ်ပြင်နဲ့မျောရွာကစနေနေ့ကဘင်္ဂလားဒေ့ရှ်ကမ်းခြေကိုပြန်ရောက်လာတဲ့15ရောက်အုပ်စုထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပါတယ်မလေးရှားနိုင်ငံမှာခိုလွန်ခွင့်ရဖို့လေ6ဆင်းတာမှမဟုတ်9ဆင်းနဲ့ထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်250လောက်ကိုပြန်ရှာမတွေ့သေးဘူးလို့လည်းဆိုပါတယ်